မြန်မာနိုင်ငံကအခြေခံကြောင်းတွေမှာအင်္ဂလိပ်စာသင်ကြားရေးတိုးတက်စွာဖို့ရည်ရွယ်ပြီးအမေရိကန်အခြေစိုက် Peace Corps အဖွဲ့ကစေတနာဝန်ထမ်း32ဦးကိုအခြေခံပညာကျောင်းတွေစီဆေလွတ်ပြီးအင်္ဂလိပ်စာသင်ပေးဖို့စီစဉ်ထားပါတယ်။အမေရိကန်လူငယ်တွေပါဝင်တဲ့စေတနာဝန်ထမ်းအဖွဲ့ဟာအခြေခံပညာကျောင်းဆရာမတွေရဲ့အင်္ဂလိပ်စာရည်သွေးတိုးတက်ရေးလေ့ကျင့်ပေးမှာဖြစ်တယ်လို့ကျောင်းသားတွေကလည်းအင်္ဂလိပ်စာသင်ပေးမှာဖြစ်ပါတယ်။အင်္ဂလိပ်စာသင်ကြားရေး Peace Corps စေတနာဝန်ထမ်းတွေအကြောင်းကိုစီသူကပြောပြပေးမှာပါရှင်။
အခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာတိုးတက်လာရေးပူးပေါင်းကူညီပေးမယ် Peace Corps ရဲ့စေတနာဝန်ထမ်းသစ်32ယောက်ဟာကျန်းသက်စာချိန်ဆိုပြီးတာဝန်ကြရာဒေသအသီးသီးကအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးကြမှာပါ
Between the people of Myanmar and the people of the United States
Between the people of Myanmar and the people of the United States
I promise to foster cross
American နဲ့မြန်မာပြည်သူလူထုနှစ်ရက်အကြာငြိမ်းချမ်းရေးနဲ့ယဉ်ကျေးမှုမျိုးကိုပါဝင်ကူညီဖို့နိုင်ငံရင်ကျေးမှုအကြာနားလည်မှုပြုစုပြောထောင်ရမှာလေးစားမှုသတိရှိမှုနဲ့ဆောင်ရွက်ရမယ့်တာဝန်တွေကိုတည်ခံခြင်းနှိမ်ချယူကျိုးခြင်းနဲ့ခိုင်မာသောဆုံးဖြတ်ချက်တို့နဲ့ထမ်းဆောင်သွားဖို့ Peace Corps စေတနာဝန်ထမ်းတွေကကတိသက်စာပြုခဲ့ကြတာပါ American ပြည်တော်စုအနေနဲ့မြန်မာနိုင်ငံရဲ့ပညာရေးကိုအစဉ်အမြဲကူညီသွားမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာ American သံတမန်ကြီး Scott Marcier ကပြောပါတယ်
The United States government really strongly supports
မြန်မာအစိုးရကချမှတ်ထားတဲ့ပညာရေးညီမှန်းချက်တွေကိုကူညီထောက်ပံ့ပေးဖို့အမေရိကန်အစိုးရကအစဉ်အမြဲတင့်ရှိနေပါတယ်။ Peace Corps ကလည်းဒီညီမှန်းချက်တွေကိုကူညီပေးမယ်အမေရိကန်ရဲ့အကူအညီတွေကတခုပါ။ပည
ာရေးညီမှန်းချက်ကို
Peace Corps ရဲ့စေတနာဝန်ထမ်းတွေဟာမြန်မာဆရာမတွေနဲ့လက်တွဲလုပ်ကိုင်ဖို့အပြင်မြန်မာစကားကိုလည်းသင်ယူထားတာမို့မြန်မာယဉ်ကျေးမှုနဲ့အတူစီမျောနေထိုင်နိုင်မယ်လို့ယုံကြည်ကြောင်းတမ်မကြီး Scott Marcier ကပြောပါတယ်။ရန်ကုန်ပဲခူးနဲ့မွန်ပြည်နယ်တွေမှာရှိတဲ့ချင်းခိုင်ပညာအလဲတန်းကျောင်းတွေနဲ့အထက်တန်းကျောင်းတွေမှာတွားရောက်တာဝန်ထမ်းဆောင်ရမယ့်စေတနာဝန်ထမ်းတွေကိုမြန်မာစာမြန်မာစကားအပြင်မြန်မာယဉ်ကျေးမှုတွေနဲ့ရင်းနှီးစေဖို့သတင်းစေဘက်ကြအချိန်ယူပြင်ဆင်ပေးခဲ့တယ်လို့ Peace Corps ရဲ့မြန်မာနိုင်ငံတာဝန်ခံ Mora Fortan ကပြောပါတယ်
So the volunteers come here for a total of 27
စေတနာဝန်ထမ်းအစီအစဉ်တွေကလွန်ခဲ့တဲ့နှစ်နှစ်ကလေးကစပြိုးခဲ့တာပါသူတို့ကိုမြန်မာစာမြန်မာစကားကိုမြန်မာယဉ်ကျေးမှုနယ်ပါရင်းနှီးအောင်သင်ကြားပေးထားတဲ့အပြင်ကျမရေးနေဘေးအန္တရာယ်ကင်းရှင်းရေးတွေကိုပါလေ့ကျင့်သင်ကြားပေးထားတာပါသူတို့တာဝန်ကြတဲ့နှစ်နှစ်အတွင်းကုန်ကြစိတ်တွေကိုအမေရိကန်အစိုးရရဲ့ Peace Corps ကပဲတာဝန်ယူသွားမှာပါမြန်မာအစိုးရကကြားခံစရာမလိုပါဘူးသူတို့တွေအမေရိကပြန်ရောက်လာရင်လေမြန်မာယဉ်ကျေးမှုဒလိထုံးစံတွေမြန်မာသမိုင်းတွေကိုမျှဝေရင်မြန်မာတွေနဲ့အမြဲတစေထိစပ်နေမဲ့တန်တမန်တွေဖြစ်မှာပ
ါမြန်မာစာနဲ့မြန်မာယဉ်ကျေးမှုကိုလေ့လာထားပြီးပြီမို့အချိန်ကပညာကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးဖို့အလွန်ပဲစိတ်လှုပ်ရှားရပြီးတော့တင် जा ပေးဖို့အပြင်တင်ယူလေ့လာသွားမယ်လို့စေတနာဝန်ထမ်းတွေဖြစ်တဲ့မီရှယ်ဂိုရီယိုနဲ့စတီဖန်လီတို့ကပြောပါလေ
When asked how they would feel sitting in front of you today, volunteers said to us, fulfilled, ready, overwhelmed, relieved, and without exception, proud.
လူကြီးမင်းတို့ရဲ့အရှင်မရောက်ရှင်နေကြတဲ့စေတနာဝန်ထမ်းများဟာမထုမြင်တဲ့နောက်ခံအထက်ရနေများအထွေအချို့များရှိကြပြီဒီအစနာလာကောင်းမှာပါဝင်ဖို့ရုပ်ရှိလာကြတာပါလူရှိမင်းတို့ရှိမောက်မှာစိုက်နေရတာဘယ်လိုခံစားရပါသလဲတော့မိရင်တော့အလုံးကဝမ်းရချင်နဲ့မူဆဲအဲချမ်းမှုများနဲ့ကောင်းမြွာမြောက်နေကြပါလေ
ပီစကောအနေနဲ့စေတနာဝန်ထမ်းဆေလွတ်တာဟာဒါဟာဒုတိယအကြိမ်ဖြစ်ပြီးတော့2018ခုနှစ်မှာစေတနာဝန်ထမ်း14ယောက်နဲ့ရန်ကုန်တိုင်းပဲခူးတိုင်းကအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာတိုးတက်ရေးကူညီဆောင်ရွက်ပေးနေပါတယ်။အခု2018ခုနှစ်မှာတော့ရန်ကုန်တိုင်းမှာကွန်းချံကုန်း၊လဲကူး၊မော်ဘီ၊ထန်းတပင်၊ကြောက်တန်းနဲ့သုံးကွ၊ပဲခူးတိုင်းမှာလက်ပဒန်း၊အုတ်ဖိုး၊မိုးညူ၊ပြီး၊ညောင်လေးပင်၊ပြွန်တစာ၊ရီတာရှည်နဲ့ပေါန့်တယ်မြို့တွေအပြင်မွန်ပြည်နယ်အတွင်းမှာတော့ချောင်းစုံ၊တထုံ၊ပေါင်၊မော်လမြိုင်ကျိုက်ထူမျိုးတွေကအလဲတန်းကျောင်းနဲ့အထက်တန်းကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးကြမှာဖြစ်ပါတယ်ခင်ဗျာ။